ဆီးရီးယားနိုင်ငံကဒါဒုလနဲ့တူလောင်ယုံတွင်သူတေသနာအဆောက်အုံတွေကိုစနေနေ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဟာတရားဥပဒေနဲ့ညီပြီးတရားနှီးလန့်ကြတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြည်နယ်တို့ကပြောပါရယ်ဒီအတွက်ရုရှားနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝေးတရက်ကိုခေါ်ယူကျင်းပပါရယ်ဒီတိုက်ခတ်မှုကအပြည့်ပြဆိုင်ရာဥပဒေနဲ့ကုလသမဂ္ဂရဲ့ပြည်ညင်စာရမှာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်တယ်ဆိုရယ်ရုရှားရဲ့ဆူဆွဲပြောဆိုချက်ကိုအမေရိကန်ဗြိတိန်နဲ့ပြည်နယ်တို့ကပယ်ချပါရယ်ဗြိတိန်ပြည်သက်နဲ့အမေရိကန်တို့ရဲ့လုပ်ရဟာလက်တုံပြန်တဲ့လုပ်ရမဟုတ်လို့ပြစ်ဒဏ်ပေးတဲ့လို့ရလဲမဟုတ်တဲ့အပြင်အင်အားပြတဲ့ဝိသေသလက္ခဏာလည်းမဟုတ်ပါဘူးလူသားသူအပေါ်ကြမ်းကြုတ်ရက်စွာကျူးလွန်နေတဲ့စီးရီးယားအာဏာရှင်တွေနောက်နောက်ဒါရုလက်နဲ့ဆက်ပြီးတော့အတုံးမပြုတ်နိုင်အောင်တားမြစ်တဲ့အနေနဲ့တိုက်ခိုက်တဲ့လို့ရတာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေလီကပြောပါတယ်စနေနေ့မနေ့အစောပိုင်းမှာပဲစီးရီးယားမှာရှိတဲ့ဒါရုလက်နဲ့တူလောင်ယုံသုံးခုပေါ်ကိုမဟာမိတ်တပ်တွေကမီဇိုင်တုံ105စင်ကျဲချခဲ့တာပါစီးရီးယားအစိုးရကသူပြည်သူတွေအပေါ်ဒါရုလက်နက်နဲ့တိုက်ခိုက်ခဲ့တာမဟုတ်ဘူးဆိုပြီးအကြင်ကြင်ညင်းဆိုလာလို့ဒမတ်စကတ်မြို့အနီးဒူမားမှာဧပြီလ9ရက်နေ့ကတိုက်ခိုက်ခဲ့တာဟာလဲပြည်ပထောက်လိုင်းရေးအေဂျင်စီတွေရဲ့အကူအညီနဲ့အကြမ်းဖက်သမားတို့ကျူးလွန်နေလို့ရတာဖြစ်တယ်လို့ပြောပါရယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်စီးရီးယားအစိုးရရဲ့ဒါရုလက်နက်အစီအစဉ်တွေအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်ဆိုတာအမေရိကန်ဘက်ကယုံကြည်မှုအပြည့်ရှိတယ်လို့လဲဟေလီကပြောပါရယ်